ကာဇာကမ်းမြောင်အလယ်ပိုင်းနဲ့တောင်ပိုင်းဒေသတွေမှာဒါဇင်နဲ့ချီတဲ့စစ်သွေးကြွတွေကိုတုတ်တင်လိုက်ကြောင်းအစ္စရေးကပြောလိုက်တဲ့တစ်ချိန်တည်းမှာပဲအပြစ်ခတ်ရက်စဲရေးအခြေခံမူတွေအတွက်ညှိနှိုင်းမှုတွေကိုဒီကနေ့မှပြန်လည်စတင်နိုင်မယ်လို့မျှော်လင့်နေကြပါတယ်။ကိုင်ရိုမြို့မှာလုပ်မဲ့ဆွေးနွေးပွဲမှာအမေရိကန်၊အီဂျစ်၊အစ္စရေးနဲ့ခါတာနိုင်ငံတွေကအကြီးအကဲအရာရှိတွေပါဝင်ဆွေးနွေးကြမှာဖြစ်ပြီးတော့ယာယီအပြစ်ခတ်ရက်စဲရေးနဲ့ဟာမတ်စ်တို့ဖမ်းဆီးထားတဲ့တရားခံတွေလွတ်ပေးရေးစာတာတွေကိုဆွေးနွေးကြမှာပါ။ဟာမတ်စ်ရဲ့တံပြန်အဆိုပြုချက်ကိုအစ္စရေးဘက်ကပယ်ချခဲ့ပေမဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကင်ကတော့ဆက်လက်ညှိနှိုင်းမှုတွေလုပ်သွားမယ်လို့ပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကယာယီအပြစ်ခတ်ရက်စဲရေးအတွင်းမှာတရားခံတချို့ကိုလွတ်ပေးခဲ့ပေမဲ့ဟာမတ်စ်တို့လက်ထက်မှာတရားခံအယောက်တရာဝန်းကျင်ကျန်နေသေးတယ်လို့ခန့်မှန်းထားကြပါတယ်။ဟာမတ်စ်တွေဖမ်းဆီးထားစဉ်တိုက်ဆုံတာဒါမှမဟုတ်အသက်ခံရတဲ့သူတရားခံ31ယောက်ရှိတယ်လို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။ဂါဇာကမ်းမြောင်ဒေသမှာရှိတဲ့လူဦးရေရဲ့ထပ်ဝက်ကျော်ဟာအခုချိန်မှာရာဖာမြို့မှာရောက်နေကြတာပါ။လေးလကျော်ကြာမြင့်လာပြီဖြစ်တဲ့စစ်ပွဲအတွင်းမှာအရက်သားတွေဘေးလွတ်ရာပြောင်းကြဖို့အတွက်အစ္စရေးကအကြိမ်ကြိမ်အမိန့်ထုတ်ထားပြီးတော့အခုဆိုရင်ရာဖာအနီးတစ်ဝိုက်ကုလသမဂ္ဂကဖွင့်လှစ်ထားတဲ့စခန်းတွေမှာလူတွေပြည့်ကျက်နေပါတယ်ရှင်။